နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီရခိုင်ပြည်နယ်တည်ရေးအေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထေဖော်ရေးဟိုကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ်သူကြတာကရခိုင်ဒီမြန်မာနိုင်ငံတွေကပေါ့နော်တိုင်းနယ်ပြည်နယ်16ခုထဲမှာရခိုင်ပြည်နယ်တစ်ခုကိုပဲပေါ့နော်အခုလိုကော်မတီဖွဲ့စည်းလိုက်တယ်ဆိုတော့ဟိုဒီကော်မတီအနေနဲ့ပေါ့နော်ဒီရခိုင်ပြည်နယ ဒီလိုပါပဲခင်ဗျာရခိုင်ပြည်နယ်ဒီနေ့နေ့ဖွံ့ဖြိုးတိုးတက်ရေးဘူကော်မတီဆိုပြီးတော့မှဒုသမရဒေါက်တာဆိုင်မောင်ခံဦးစီးတဲ့အဖွဲ့ဖွဲ့ထားတာရှိပါတယ်ခင်ဗျာအခုလိုဖွဲ့တဲ့ကော်မတီတွေလည်းအရင်တုန်းကအားလုံးဖွဲ့ပြီးသားဖြစ်ပါတယ်အခုတော့ဟိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒုသမရနေရာနေတော့မှကိုယ်တိုင်ဦးစီးတဲ့သဘောမျိုးတော့ဖြစ်သွားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဝန်ကြီးတို့တာဝန်ထမ်းဆောင်စဉ်ကလေးကဆောင်ရွက်ခဲ့တဲ့ကော်မတီတွေကိုပဲအခုပြင်ဆင်ဖွဲ့စည်းပြီးတော့မှဒီရခိုင်ပြည်နယ်အတွက်ကိုအဒေတာဆောင်ရွက်တဲ့သဘောမျိုးတို့ပဲကျွန်တော်မြင်ပါတယ်အရင်ကျွန်တော်တို့တုန်းကလည်းရခိုင်ပြည်နယ်ကအရေးကြီးတဲ့ပြည်နယ်အနေနဲ့ဆောင်ရွက်ခဲ့တာဖြစ်တဲ့အတွက်ယခုအစိုးရတင်တဲ့ချက်မှလည်းရခိုင်အစိုးရလိုပဲအရေးကြီးတဲ့ပြည်နယ်အနေနဲ့တတ်မှတ်ပြီးတော့မှဒီလိုကော်မတီများကိုတည်ကြားဖွဲ့ပြီးဆောင်ရွက်ခြင်းဖြစ်တယ်လို့ဒီလိုပဲပြောပြရစီ
ဟုတ်ကဲ့ကော်မတီ၄ရက်တွေ့ရပါတယ်ရှင်အလုံးစုံရေးပေါ့နော်ဒီညအေဂျင့်ရေးတရားဥပဒေစိုးမိုးရေးတို့လူဝင်မှုကြီးကြပ်ရေးတို့တခါပြည်လဲနေရာချထားရေးတို့စီးပွားတိုးတက်ရေးတို့တခါနောက်တခါကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆက်ဆံရေးဆိုပြီးဒီကော်မတီ၄ရက်ဖွဲ့ပြီးတော့သူတို့ဒီရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလှုပ်သွားမယ်လို့ပြောပါတယ်ဆိုတော့လေဒီကော်မတီအနေနဲ့ရခိုင်ပြည်နယ်ထဲမှာအထူးကဘလို့လုပ်ငန်းတွေစပြီးတော့ပေါ့နော်လှုပ်ဆောင်ဖို့လိုအပ်မယ်လို့ရောသုံးသပ်ပါလေရှင်ဟုတ်ကဲ့
ဟုတ်ကဲ့ဟိုဒီအခုဖွဲ့တဲ့ကော်မတီရဲ့အထူးကရည်ရွယ်ချက်ကတော့နှစ်ပိုင်းပေါ့နော်ရခိုင်ပြည်နယ်မှာကျွန်တော်တို့ဒီနေ့ဖြစ်ပေါ်နေတဲ့ဒီ conflict ကြီးပေါ့နော်ဒီ both community နဲ့ကုရဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာအဲကျွန်တော်ဒီနိုင်ငံတကာညက်တော်လကောင်းဒေတာကကျွန်တော်တို့ရဲ့ဒီတိုင်းရင်းသားများနဲ့တော့เนาะရခိုင်တိုင်းရင်းသားများနဲ့တော့ကောင်းပေါ့เนาะတစ်ဖက်အဖွဲ့အစည်းအနေနဲ့တော့ကောင်းအားလုံးပေါင်းစည်းပြီးတော့မှအဲဒီပြဿနာကိုဖြေရှင်းရမှာဖြစ်တဲ့အတွက်ဒီကော်မတီတွေကိုကျွန်တော်ကဖွဲ့ပြီးဖွဲ့စည်းဆောင်ရွက်ခြင်းဖြစ်ပါတယ်ဒီတော့အခုဆောင်ရွက်မယ့်ကိစ္စကတော့ကျွန်တော်တို့ဒီကို board committee နှစ်ခုလုံးအတွက်ကိုပေါ့သူ့ရဲ့ဥပဒေတွေအတိုင်းပေါ့เนาะဆောင်ရွက်သွားမယ်အနေဒါစီကဲလို့ပဲပြောပြရစီ
ဟုတ်ကဲ့မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကချင်းပြည်နယ်ပြီးရင်ဒီဖွံ့ဖြိုးတိုးတက်မှုအနှောင့်အယှက်ဆုံးပေါ့နော်နောက်ကဒီဆင်းရဲမှုအများဆုံးပြည်နယ်တစ်ခုဖြစ်နေပါတယ်ဆိုတော့ဒီဟာတွေကိုဟလာကော်မတီအနေနဲ့အကောင့်ထည့်ဖို့နိုင်ဖို့အတွက်ပေါ့ဒေတာအတွင်းမှာဘာတွေစပြီးတော့လုပ်ရင်ရောအဆင်ပြေမယ်လို့တုံ့တက်နိုင်မလဲရှင်ဟုတ်ကဲ့
ဟိုကျွန်တော်ရဲ့ဟိုအတွေ့အကြုံနဲ့ပြောရမယ်ဆိုရင်တော့ရခိုင်ပြည်နယ်ကဖွံ့ဖြိုးတိုးတက်ဖို့အလားအလာအများကြီးရှိပါတယ်ကျွန်တော်ကန်ခဲ့တဲ့ကာလမှာတော်တန်အသင့်ပေါ်တိုးတက်မှုရှိခဲ့တယ်လို့ဒီလိုပဲကျွန်တော်တော့ခံယူပါတယ်အဲ့တော့ဒီဆောင်ရွက်တဲ့အခါမှာဒီဖွံ့ဖြိုးတိုးတက်မှုဒီမှန်ကိုဆောင်ရွက်တဲ့အခါမှာလည်းတည်ငြိမ်မှုဆိုတာလည်းအရေးကြီးပါတယ်ဒီနေ့ကျွန်တော်တို့ကဟိုဖွံ့ဖြိုးတိုးတက်မှုကလာလာဒီမှာ job SEZ ပေါ့နော်ခုနကပုံလင်းကျောင်းဆက်မှုဆုံးကျန်တဲ့ဒီရင်းနှီးထွန်းနှံမှုတွေအခွင့်အလမ်းကောင်းတွေအများကြီးတော်ညာတယ်ဒီနေ့ဒါကျွန်တော်တို့ရဲ့ဒေသခံတိုင်းဒေသများပေါ့နော်ကျွန်တော်ရဲ့ဒီရခိုင်တိုင်းဒေသများတွေကလည်းဒီဖွံ့ဖြိုးတိုးတက်မှုတွေအာရုံစိုက်ဖို့လိုမျိုးကျွန်တော်ထင်ပါတယ်ဒီနေ့ကျွန်တော်တို့တိုင်းဒေသများအနေနဲ့တော့ဖြစ်ပေါ်နေတဲ့ပြဿနာကိုပဲအလေးထားပြီးတော့မှဦးစားပေးဖြေရှင်းတဲ့အခါကျတော့တစ်ဖက်ကဖွံ့ဖြိုးတိုးတက်မှုကတော့အထိုင်းပြောက်လေးတော့သူကတော့နောက်ကျတယ်နောက်ဒီတည်ငြိမ်တိုးတက်မှုနဲ့ဖွံ့ဖြိုးတိုးတက်မှုကအပြာနာဆက်ဆက်နေတဲ့အတွက်ဒီနေ့အစိုးရအသိအနေနဲ့ပြဿနာကိုလည်းတစ်ဖက်ကဖြေရှင်းရင်းနဲ့တစ်ဖက်ကလည်းဖွံ့ဖြိုးတိုးတက်မှုကိုတော့ခံကျင်းနေဦးစားပေးလုပ်ရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့သူသဖြင့်ရခိုင်ပြည်နယ်ထဲမှာကမတူကွဲပြားတဲ့အဖွဲ့နှစ်ဖွဲ့ကြားမှာပေါ့နော်အဓိကပြဿနာကြီးကြီးမားမားရှိခဲ့တယ်ဆိုတော့ဒီအခြေအနေတွေကြောင့်ပေါ့ရခိုင်ပြည်နယ်ရဲ့ဒီတည်ငြိမ်အေးချမ်းမှုဖွံ့ဖြိုးတိုးတက်မှုကိုအဓိကထိခိုက်နေတယ်လို့ဟိုသုံးသပ်နိုင်မလားရှင
်အဲဟုတ်ပါတယ်မတည်တည်တို့ကလေကျွန်တော်ထင်တာပြောရရင်တော့ဖွံ့ဖြိုးတိုးတက်မှုနည်းပါတဲ့အတွက်ဒီတည်ငြိမ်မှုဒီရတဲ့ဆက်ဆံမှုရှိသလိုတည်ငြိမ်မှုမရှိလို့ဆိုတဲ့အတွက်ကလည်းဒီဖွံ့ဖြိုးတိုးတက်မှုနည်းရဆိုတာဆက်ဆံနေပါတယ်ဒီပြဿနာကြီးကလည်းဒီဖွံ့ဖြိုးတိုးတက်မှုကိုအဟာတာဖြစ်စီတာပေါ့နော်ဒီတော့ဒီပြဿနာကြီးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကဟိုတော်တော်လေးကိုလိမ္မာပတ်နတ်စွာနဲ့ဆောင်ရွက်မယ်ထင်ပါတယ်နိုင်ငံတကာအနေနဲ့လည်းဒီပေါ်ကူမီနှစ်ခုလုံးကိုမျက်မျက်တတနော်ဒီဆွဲတင်ဖို့တို့တော့ကျွန်တော်ထင်ပါတယ်အကြောင်းအရာတစ်ခုတည်းကိုရည်ရွယ်ပြီးသွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်တိုးတက်မှုတဲ့ဆုံးယုံမှုသွားနိုင်တယ်ကျွန်တော်ကတော့ဟိုကျွန်တော်တိုင်းသားများဘက်ကနေကျွန်တော်ကရက်တည်ပြီးတော့ပြောတင်တာတော့ကျွန်တော်တိုင်းသားများဘက်ကလည်းဟိုဂျာမွေးကိုသူကလိုလားပါတယ်နော်ဖွံ့ဖြိုးတိုးတက်မှုလည်းလိုလားတယ်အဲ့တော့ဒီပေါ်ကူမီနှစ်ခုလုံးကိုကြည့်ဖို့လည်းလိုလားတယ်။အဲတစ်ဖက်ကကျွန်တော်အခုညဉ့်ညံတဲ့ချို့ဟာကြတော့လည်းနည်းနည်းလေးသွားနေတဲ့လမ်းကြောင်းလေးတွေကနည်းနည်းဒီကျွန်တော်တိုင်းတိုင်းရဲ့မြင်မှာအထင်မြင်လွဲစရာလေးတွေပေါ့နော်။ဖြစ်တဲ့အခါကျတော့ဒါလေးတွေကိုယနေ့အစိုးရအသိအနေနဲ့ကိုယ်ကကော်မတီတွေကတက်မှတ်နိုင်မယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဒီ broadcast တွေကတော့ ရလာနိုင်မယ်လို့ကျွန်တော်ဒီလိုပဲကျွန်တော်ညွှန်လင်းကြောကြည့်ပါရခင်ဗျ။ဟု
တ်ကဲ့ so ဒီလိုအခြေအနေတွေကြားတဲ့ကမှပဲရခိုင်ပြည်နယ်ထဲမှာလည်းပြီးခဲ့တဲ့လပိုင်းတွေကရခိုင်တပ်မတော်အေးအေးနဲ့တိုက်ပွဲတွေဖြစ်ခဲ့တယ်ဒီတိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေလည်းဖြစ်လာတယ်ဒီအခြေအနေတွေကရောဒေသရင်းတည်ငြိမ်အေးချမ်းရေးတို့ဖွံ့ဖြိုးရေးတို့ဘလောက်ထိသွားပြီးတော့ထိခိုက်နေတယ်လို့ရောသုံးသပ်နိုင်မလဲရှင
်။ဟုတ်ကဲ့ပါကျွန်တော်လည်းအခုဒါအာမျိုးနယ်ထွတ်တော်ကိုယ်စားလှယ်တရားရေးသူတို့လို့ရခိုင်ပြည်နယ်ထွတ်တော်မှာကျွန်တော်ယနေ့တိုင်းသားရေးလည်လာရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်ဒီကိစ္စတွေကျွန်တော်ရဲ့ပါစနယ်အမြင်အရဆိုရင်လည်းဒါပေါ့တန်တာစဉ်းစားလို့မရပါဘူးဒီအေးကိစ္စဆိုတာလည်းအနဲ့ထွင်ရမှာကိုပစိန်နဲ့ထွင်ရမယ့်ဟာမျိုးလည်းကျွန်တော်ဖြစ်စေချင်ပါဘူးခင်ဗျာတို့တော်တဲ့တတိပြင်းနဲ့တော့ပြဿနာနည်းနည်းကျေပြန့်လာတာပေါ့နော်တို့တော်တဲ့အခုနောက်ဆုံးမှာတော့ဒါအစိုးရတစ်ကချောင်ရဲမဲ့ဒီ23ရာစုပင်လုံနီလာကန်ဆိုတဲ့အနေထားမှာလည်းလက်မှတ်မထိုးသေးတဲ့အဖွဲ့တွေကစကားပြောဆိုမယ်ဆိုတဲ့သဘောမျိုးတွေတွေ့ရတော့နိုင်ငံတော်ကဝင်ပြီးတော့မှဒါကိုဒါတနည်းအားနေဝင်ရှင်းနိုင်မယ်ဆိုရင်တော့လေဒီကိစ္စအတင်းရှင်းနေရော့သွားနိုင်ပါတယ်ဒါကလည်းကျွန်တော်တို့အကန့်အသွယ်မတက်ဘူးဆိုရင်လည်းပို့ပြီးတော့မှဒီဟိုကျွန်တော်တိုင်းသားများရဲ့ခံစားမှုတွေကတို့တို့တာတို့ဖြစ်တော့ဒါကလည်းမကောင်းနဲ့လာလာပဲလေဒီပြဿနာကိုလည်းကျွန်တော်တို့တိုင်းသားများဘက်ကလည်းနားလည်မှုနဲ့ဖြေရှင်းရမှာဖြစ်တယ်လို့နိုင်ငံတော်ဘက်ကလည်းဒါတိတိယယောက်နောက်ထပ်တဲ့ဝင်လေးပေါင်းစပ်နှိမ့်နိုင်မယ်ဆိုရင်တော့ဘာလဲပြောပြောနောက်ထပ်ထာသမှုတစ်ခုမတက်ဘူးဆိုရင်တော့ကျွန်တော်တို့လိုအပ်မဲ့လူတွေကပို့ပြီးတော့ကောင်းတော့ပေါ့နော်ထပ်ပြီးတော့မှတပူပေါ့နှစ်ပူဆင့်နေဆိုရင်တော့လောရတာဖြစ်ပါတယ်ဒီကိစ္စကိုလည်းလေးနဲ့ထားတဲ့နယ်လို့ကျွန်တော်တို့အတူတူပဲယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဥမ္မမောင်ခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်